သမရဒွန်နယ်ထရန့်အပေါ်တရားဆွဲဆိုဖို့ဆွဲချက်ကိုအထက်လွှတ်တော်ကကြားသာပရင်းနေမှာတရားဝင်လက်ခံလိုက်ပြီဖြစ်တာကြောင့်ကြားနာစစ်ဆေးမှုတွေစတင်တော့မှာဖြစ်ပါတယ်အမေရိကန်သမိုင်းတလျှောက်လက်ရှိသမရတဦးကိုတရားဆွဲဆိုတာ၃ချိန်မြောက်ပဲရှိသေးတဲ့တရားဝင်ကိုကြီးကြပ်မဲ့ပြည်တော်စုတရားရုံးချုပ်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကိုတိုင်ကြမ်းကြိမ်ပြီးသွားပြီဖြစ်သလိုတရားသူကြီးတွေအဖြစ်ဆောင်ရွက်ရမယ်အထက်လွှတ်တော်အမတ်တွေကိုလည်းတရားသူကြီးချုပ်ကကြမ်းကြိမ်ပေးပြီးဖြစ်ပါတယ်ဒီအချိန်ဤပြည်စုံကိုကိုကျော်ကျော်သိန်းကတင်ပြပါမယ
်။လွန်ခဲ့တဲ့တစ်လနီးပါးမှာအောက်လွှတ်တော်ကဒီပူဆုံးဖြတ်ထားတဲ့သမရထရမ်အပေါ်ဆွဲချက်နှစ်ခုကိုအထက်လွှတ်တော်ကတရားဝင်တင်သွင်းလိုက်တာဖြစ်ပါတယ်။အထက်လွှတ်တော်မှာစာသာပရင်းကလုပ်တဲ့အစီအစဉ်ဟာထူးထူးခြားခြားလှုပ်ဆောင်တာမဟုတ်ဘဲသမရကိုတရားစစ်ဆေးရေးတတ်မှတ်ထားတဲ့လုံထုံးလုံနည်းတွေအတိုင်းပဲလှုပ်ဆောင်ခဲ့တာပါ။အထက်လွှတ်တော်တရားခွင်မှာတရားလူတွေဖြစ်လှုပ်ဆောင်ကြမယ်။တရားဝင်ခေါ်အားဖြင့်မန်နေဂျာတွေဖြစ်တဲ့အောက်လွှတ်တော်အမတ်ခုနှစ်ဦးတည်းကခေါင်းဆောင်ဖြစ်သူအော်လွတ်တော်ထောက်လန်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ဖ်ကသမရအပေါ်ဆွဲချက်နှစ်ခုကိုအထက်လွှတ်တော်မှာတင်သွင်းပါတယ်ပထမဆွဲချက်ကတော့အာဏာအလွဲသုံးစားမှုပ
ါ Donald J. Trump has abused the powers of the presidency in that using the powers of his high office
နှစ်ထောင်တစ်ဆယ်ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီပါဆိုရတစ်ခုဖြစ်တဲ့ယူကရိန်းဆိုရကဝင်ရောက်ဆွတ်ဖက်လှုပ်ဆောင်ဖို့ဒေါ်နယ်ထရမ့်ဟာသူ့ရဲ့လုံးပိုင်ခွင့်အာဏာကိုအသုံးပြုပြောဆိုခဲ့ပြီးတော့သမရအာဏာကိုအလွဲသုံးစားလုပ်ခဲ့ပါတယ်
။သမရကိုတရားဆွဲဆိုရေးစုံစမ်းစစ်ဆေးမှုကို2019ခုနှစ်စက်တင်ဘာလ24ရက်နေ့မှာအောက်လွှတ်တော်ကစတင်ခဲ့ပြီးဒီဇင်ဘာလ18ရက်နေ့မှာသမရကိုတရားဆွဲဆိုဖို့မဲခွဲဆုံးဖြတ်ခဲ့တာပါ။အဲဒီလိုစုံစမ်းစစ်ဆေးတဲ့ကာလအတွင်းအောက်လွှတ်တော်ကတောင်းဆိုတဲ့အထောက်အထားတွေကိုပေးဖို့အင်ဂျူတော်ကငင်းဆန်ခဲ့တယ်လို့အင်ဂျူတော်တာဝန်ရှိသူတွေကတတ်သိအဖြစ်လာရောက်ထွက်ဆိုဖို့စင့်ခေါ်သူတွေကိုစစ်လွတ်ဖို့လည်းငင်းခဲ့ပါတယ်။ဒီလိုရဟာလွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်ဟန်တားတာဖြစ်တယ်ဆိုတဲ့စွဲချက်ကအောက်လွှတ်တော်ရဲ့ဒုတိယစွဲချက်ဖြစ်ပါတယ်
။ Donald J. Trump has directed the unprecedented, categorical, and indiscriminate defiance of subpoena.
သမ္မတကိုတရားစွဲရေးလုံးပိုင်ခွင့်အာဏာရှိတဲ့အတိုင်းအောက်လွှတ်တော်ကစင့်ခေါ်ချက်တွေကိုအစင်လာမရှိထွင်းချက်မဲ့သုံးသပ်ပိုင်းခြားမှုမရှိဘဲအတူကြဖို့ Donald Trump ကညွှန်ကြားခဲ့ပါတယ်။သမ္မတ Trump ဟာအခြေခံဥပဒေကိုချိုးဖောက်ကျူးလွန်တဲ့လုပ်ရမျိုးနဲ့သမရအာဏာကိုအလွဲသုံးစားလုပ်ခဲ့ပါတယ်
။အဒမ်ရှစ်ကဆွဲချက်တွေကိုတင်သွင်းပြီးတဲ့နောက်ဝါရှင်တန်စံတော်ချိန်နေ့လယ်2နာရီကျော်မှာတရားသူကြီးချုပ်ဂျွန်ရောဘတ်စ်ကျန်းသစ္စာချိန်ဆိုပြီးတစ်ဆက်တည်းမှာပဲအထက်လွှတ်တော်အမတ်တရားကိုသူ့ရှေ့မှာကျန်းသစ္စာချိန်ဆိုစေပါတယ်။အထက်လွှတ်တော်မှာတရားစစ်ဆေးတာကိုရှေ့သတင်းဘက်ဇန်နဝါရီလ22ရက်နေ့မှာစတင်မယ်လို့အထက်လွှတ်တော်ဥက္ကဋ္ဌ Republican လူများစုခေါင်းဆောင် Mitch McConnell ကဒီသတင်းဘက်အစောပိုင်းမှာပြောထားပါတယ်။ဒီတရားစစ်ဆေးမှုကာလတလျှောက်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကတရားခွင်ကိုကြီးကြပ်သွားမှာဖြစ်ပြီးအထက်လွှတ်တော်အမတ်တွေအားလုံးတက်ရောက်ကြရမှာပါတရားခွင်ဟာအနည်းဆုံးသတင်းနှစ်ပတ်ကနေသုံးပတ်ကြာမယ်လို့အထက်လွှတ်တော်အမတ်အတော်များများကပြောကြပါတယ်အခုလိုအထက်လွှတ်တော်မှာတရားဆွဆူရေးလုပ်ငန်းစဉ်တွေစတင်လိုက်တဲ့တနေ့ထဲမှာပဲအစိုးရလုပ်ငန်းများတာဝန်ခံမှုဆိုင်ရာယုံ GAO ကအစီရင်ခံစာတစ်ခုထုတ်ပြန်ပြီးလွှတ်တော်ကအတည်ပြုထားတဲ့ယူကရိန်းကိုပေးဖို့စီရင်အကူအညီကိုဆိုင်းငံ့ထားတာဟာဖက်ဒရယ်ဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောလိုက်ပါတယ်။ယူကရိန်းကိုပေးရမယ်စီးရေးအကူအညီဒေါ်လာ300နီးပါးကိုသမ္မတကမပေးသေးပဲသူ့ရဲ့နိုင်ငံရေးတိုင်ပတ်တူဦးဖြစ်သူဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့ကိုယူကရိန်းကစုံစမ်းစစ်ဆေးပေးဖို့အရင်တောင်းဆိုခဲ့တာပါ။ဒီကိစ္စဟာသမ္မတကိုတရားဆွဲဆိုရေးအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုမှာအဓိကပါဝင်ခဲ့တဲ့ကိစ္စရပ်တစ်ခုဖြစ်ပါတယ်။အစိုးရရဲ့လူဆောင်ချက်တွေကိုစောင့်ကြည့်အကဲဖြတ်တဲ့တီးခြားလွတ်လပ်တဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့ GAO ရဲ့အခုအစီရင်ခံစာပါကောက်ချက်ဟာသမ္မတထရမ့်ကိုတရားဆွဲဆိုစစ်ဆေးမှုအပေါ်ဘယ်လောက်အထိတက်ရောက်မှုရှိမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အထက်လွှတ်တော်မှတရားစစ်ဆေးတဲ့အခါသမ္မတအင်ဂျူတော်ကထိတ်တန့်တာဝန်ရှိသူတွေလာရောက်ထွက်ဆိုဖို့ဒီမိုကရက်တွေကတောင်းဆိုထားပေမဲ့လူများစုခေါင်းဆောင် Mitch McConnell ကဒီအချက်ကိုလက်မခံသေးတာကြောင့်အခုချိန်ထိပြေလည်မှုမရသေးပါဘူး။တရားစစ်ဆေးနေတဲ့ကာလအတွင်းမှာပဲတက်သေးတွေစင့်ခေါ်မယ်မစင့်ခေါ်ဘူးဆိုတာစဉ်းစားသုံးသပ်သွားမယ်လို့မစ္စတာမကွန်းလွယ်ကပြောထားပါတယ်။သမရမှာအပြစ်ရှိတယ်။ယာရုကနေဖယ်ရှားရမယ်ဆိုတဲ့ဆုံးဖြတ်ချက်မျိုးအထက်လွှတ်တော်တရားစစ်ဆေးမှုကနေထွက်လာဖို့အတွက်အထက်လွှတ်တော်အမတ်တရားရဲကသုံးပုံနှစ်ပုံရဲ့ထောက်ခံမှုလိုအပ်ပါတယ်။လက်ရှိအထက်လွှတ်တော်မှာ Republican အမတ်က53ယောက်ရှိပြီး Democrat အမတ်45ယောက်နဲ့ Democrat ဖက်ရင်းနဲ့တတိပုဂ္ဂလအမတ်က2ယောက်ရှိပါတယ်။သမရကိုယာရုကဖယ်ရှားဖို့ဒီမိုကရက်နဲ့တတိပုဂ္ဂလအမတ်တွေအားလုံးကထောက်ခံတယ်ဆိုရင်တော့မှအမတ်အကြီးအကျယ်သုံးပုံနှစ်ပုံဖြစ်တဲ့68မဲရဖို့ရီပပလီကန်အမတ်အယောက်20ထက်မနည်းရဲ့ထောက်ခံမှုရဖို့လိုပါတယ်။လက်ရှိချိန်ကြီးကတော့ဒီလိုထောက်ခံမယ်ဆိုတဲ့အလားအလာမျိုးပြောဆိုထားသူရ Republican အမတ်တယောက်တည်းမှမရှိသေးပါဘူးခင်ဗျာ။